အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာနဲ့လေဗနန်မှာပေဆုံးမှုတိုးလာခြင်းအပြစ်ရရေးကိုမေကွန်းထုတ်လာပါတယ်။ဂါဇာလေပိုင်းကမ်းမြောင်ကိုအစ္စရေးကမနေ့ညကပုံချဲတိုက်ခိုက်ခဲ့တာကြောင့်ပါလက်စတိုင်း48ဦးသေဆုံးခဲ့တယ်လို့ပါလက်စတိုင်းသတင်းဌာန WAFA ကဒီနေ့ထုတ်ပြန်လိုက်တာပါ။ဒီဂါဇာက Deir el-Balah မြို့ကြီးနောက် Nusayrat စခန်းနဲ့ Azawada မြို့တွေကိုအခုလိုတိုက်ခိုက်ခဲ့တယ်လို့ WAFA ကပြောလိုက်ချိန်မှာဣသရေလစစ်တပ်ကတော့ဒီဒေသကအကြမ်းဖက်သမားများစွာကိုရှာဖွေသုတ်သင်ခဲ့တာလို့ပြန်ပြောလိုက်ပါတယ်။ဒါအပြင်လေဗနွန်မြို့တော်ဘေရွတ်တောင်ပိုင်းဂျာဟီယာစင်ဂျေဖုံးကိုလည်းဣသရေလတပ်ကမနေ့ညကပဲပုံချဲခဲ့တာကြောင့်ဒါဇင်နဲ့ချီတဲ့စာအုပ်တွေပျက်စီးသွားပြီးထိခိုက်ဒေဆုံးမှုသတင်းတော့ချက်ချင်းထွက်မလာသေးဘူးလို့လေဗနွန်အစိုးရသတင်းဌာနကဒီနေ့ပြောလိုက်ပါတယ်။ဒါပေမဲ့ဘေရွတ်မြို့တော်ကိုအပေါ်ကနေစီးမြင်ရတဲ့ဣသရေလရဲ့မြို့ကိုဣသရေလရဲ့ဒီနေ့မနေ့လေကြောင်းတိုက်ခိုက်တာကြောင့်တော့လူ3ဦးသေဆုံးပြီး9ဦးဒဏ်ရာရခဲ့တယ်လို့လေဗနွန်ကျန်းမာရေးဝန်ကြီးဌာနကဒီနေ့ထုတ်ပြန်လိုက်ပါတယ်။အခုလိုအချိန်မှာလေဗနွန်ဝန်ကြီးချုပ်နီယပ်မက်ကာတီကလည်းသူ့နိုင်ငံအပေါ်အစ္စရေးကုလိုပိုတိုးပြီးတိုက်ခိုက်လာမှုတွေဟာနိုင်ငံတကာရဲ့အပြစ်အယိုးကြိုးပမ်းမှုတွေကိုပယ်ချလိုက်ရာရောက်တယ်လို့ဝေဖန်မေးခွန်းထုတ်လိုက်ပါတယ်ခင်ဗျာ။